မြန်မာနိုင်ငံအခြေစိုက်သဘောအုပ်စုတွေနဲ့ချိတ်ဆက်ရှိတယ်လို့တန်လျာရှိနေတဲ့အကြမ်းဖက်သမားဆွဆွဲခံရသူတယောက်ကိုအိန္ဒိယမျိုးသားစုံစမ်းစစ်ဆေးဌာန NIA ကဖမ်းဆီးလိုက်တယ်လို့တာဝန်ရှိသူတယောက်ကဒက္ကန် Herald သတင်းဌာနကိုပြောပါတယ်။မဏိပူရမှာလက်ရှိဖြစ်နေတဲ့လူမျိုးရေးမငြိမ်မသက်မှုတွေကိုခွင့်ကောင်းယူပြီးအိန္ဒိယနိုင်ငံကိုတိုက်ခိုက်ဖို့ရှိုးဝယ်ကြံစည်နေတယ်လို့အစိုးရကထင်မြင်ယူဆနေတာပါ။မော်ရီယန်တမ်အန်ဒန်စင်ကိုမဏိပူရရဲတပ်ဖွဲ့ကဖမ်းဆီးလိုက်ပြီးမေးမြန်းဖို့အတွက်နယူးဒေလီကိုစနေနေ့ကခေါ်ဆောင်လာခဲ့တယ်လို့ NIA ပြောရေးဆိုခွင့်ရှိသူကပြောပါတယ်။ရဲတပ်ဖွဲ့လက်နက်တိုက်ကလူယူခဲ့တဲ့လက်နက်တွေကိုလက်ဝယ်တွေ့ရှိမှုနဲ့မဏိပူရမှာလူ9ယောက်ကိုဖမ်းဆီးခဲ့ရမှာစင်ဟာအဲ့ဒီအထက်ကတယောက်ဖြစ်ပါတယ်။သူတို့9ယောက်လုံးကိုဒေသတရားရုံးကတောက်ချနေမှာအာမခံနဲ့ပြန်လွှတ်လိုက်ပေမဲ့မစ္စတာစင်ကိုချက်ချင်းပြန်လဲဖမ်းဆီးပြီးနယူးဒေလီကိုခေါ်မတော်မီအမည်မသိနေရာကိုခေါ်ဆောင်သွားခဲ့ပါသေးတယ်။သူဟာလက်နက်တွေနဲ့ဖောက်ခွဲပစ္စည်းတွေကိုစုဆောင်းနေတဲ့အုပ်စုနဲ့ဆက်ဆက်ကြောင်တန်ရရှိနေတယ်လို့ပြောရေးဆိုခွင့်ရှိသူကပြောပါတယ်။သူ့ကိုနယူးဒေလီမှာရုံးထုတ်ပြီးရဲကနောက်ထပ်5ရက်ထိန်းသိမ်းခွင့်ကိုတရားရုံးမှာတောင်းခံရယူထားပါတယ်။